ပြင်သစ်ဂျာမနီစပိန်အီတလီဩစတြီးယားစတဲ့နိုင်ငံတွေအပါအဝင်အနောက်ဥရောပတစ်လောမှာအပူလိုင်းတံကိုခံစားနေကြရပါတယ်အနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားရတဲ့ပြင်သစ်နိုင်ငံတောင်ပိုင်းမှာဒီကနေ့တောက်ကြနေမှာအပူချိန်ဟာ 44.3 ဒီဂရီဆယ်လ်ဆီယပ်အထိကိုစံချိန်တင်အောင်မြင့်တက်နေပါတယ်2003ခုနှစ်တုန်းကအပူဆုံးဖြစ်တဲ့စံချိန်တင်တဲ့အပူချိန် 44.1 ဒီဂရီဆယ်လ်ဆီယပ်ကိုကျော်သွားတာပါပြင်သစ်တောင်ပိုင်းပင်လယ်ကမ်းခြေတွေမှာအပူလိုင်းတံကြောင့်သေဆုံးသူ၃ယောက်ထက်မနည်းရှိနေပါပြီ။နေသိပ်ပူနေချိန်ရေအေးတဲကိုရေဆင်းမကူကြဖို့အတွက်ပြင်သစ်မိသက်အဖွဲ့တွေကသတိပေးထားပါတယ်။အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းပိတ်ထားပါတယ်။စပိန်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းလောင်ကျွမ်းနေတဲ့တောမီကိုရာနဲ့ချီတဲ့မိသက်သမားတွေစူးစမ်းနှိမ့်သက်နေကြရပါတယ်။ကက်တလိုနီးယားဒေသမှာအနည်း20ကျော်အတွင်းမှာအဆိုးဆုံးတောမီဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။မိဘကြောင့်လူပေါင်း90ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပြီးလမ်းတွေကိုလည်းပိတ်ထားပါတယ်။ဂျာမနီနိုင်ငံမှာဆိုရင်လည်းဂျွန်လရဲမှပုံမှန်အပူစံချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ4ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလည်းအပူဒဏ်ကြောင့်အသက်80ကျော်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလည်းစနေနေ့ကျရင်အပူလိုင်းတံကိုခံစားရမယ်လို့ခန့်မှန်းထားပါတယ်။လန်ဒန်မြို့မှာအပူချိန်ဟာ32ဒီဂရီဆယ်လ်ဆီယပ်အထိမြင့်တက်မယ်လို့ခန့်မှန်းထားပါတယ်။အခုလိုအနောက်ဥရောပတလောအပူဒဏ်ခံရမယ်ဆိုတာကိုငရဲလာတော့မယ်လို့ဥရောပမိုးလေဝသပညာရှင်တွေကအခုသတင်းပတ်အစောပိုင်းကတင်စားပြောပြီးသတိပေးထားကြပါတယ်။အာဖရိကတိုက်ဆာဟာရာတဲကန္တရဘက်ကလာတဲ့အပူလိုင်းတံကိုအခုသတင်းပတ်အစောပိုင်းကဥရောပနိုင်ငံတွေမှာခံစားနေကြရတာဖြစ်ပါတယ်။